82နှစ်မြောက်တမရော်နေ့ခန်းနာမှာပြောဆိုသွားတဲ့တမရော်ကဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခွန်းကိုကြည့်ရင်တမရော်ဟာမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍမှာဆက်ပြီးနေရာယူထားလိုတဲ့အာသီတာရှိနေတာပြသကြောင်းပြည်ပအခြေဆိုင်တိုင်းသားအရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှလှသုံးသပ်သူတွေကထောက်ပြကြပါတယ်။မတ်လ29ရက်တော်လိုင်းရင်းနေ့ကိုတမရော်နေ့အဖြစ်သတ်မှတ်ခေါ်ဆိုနေခြင်းပုံမှာလည်းကန့်ကွက်ကြပါတယ်။ပြည်စုံကိုဆက်လက်နားဆင်နေပါတယ်ခင်ဗျာ။နေပြည်တော်မှာမနေ့ကကျင်းပတဲ့82နှစ်မြောက်တပ်မတော်နေ့အခမ်းအနားတွင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်က2016ခုနှစ်မှာဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်အရှေ့မြောက်ပိုင်းမုံကိုလောက်ကန်ဒေသတိုက်ပွဲတွေဟာအကြမ်းဖက်တောင်းကျမ်းမှုတွေဖြစ်ပြီးနိုင်ငံတော်အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်နေခြင်းဖြစ်တယ်လို့သူ့မိကွန်းနဲ့ပြောသွားခဲ့တာပါဒီအချက်နဲ့ပတ်သက်လို့ဂျာမနီနိုင်ငံမှာနေထိုင်တဲ့ဖက်ဒရယ်ပြည်ထောင်စုအရေးလှိလာရေးသားနေသူရှမ်းတိုင်းသားဆိုင်းဝမ်ဆိုင်းကအခုလိုသုံးသပ်ပါတယ်
တော့အခုဒီမြောက်ပိုင်းမှာဖြစ်တဲ့ကိစ္စလည်းတကယ်တော့လူမျိုးချင်းပြိပက္ခအတွေ့အော်တော်ဆောင်တယ်အဲ့ဒီအတွေ့အော်တော်ဖြောက်ဖြက်ရှင်တဲ့အခါကျတော့ကိုကန့်အဖြစ် UWS လဝအဖြစ်အဲ့ဒီတရုတ်ရဲ့ဟိုဩဇာကံပုံစံမျိုးဒီလိုပဲသူတို့ယူဆတာဆိုတော့ကျွန်တော်ကမှန်လို့ရတယ်လေအတိတ်ကတော့နိုင်ငံသားကနေကျူးကျော်ဝင်ရောက်တယ်ပေါ့ဗျာနော်ဆိုတဲ့အခါကျတော့ကျွန်တော်တို့လုပ်နေတဲ့လုပ်တွေကအချက်ချက်အနာပိုင်းဟိုမှုကိုတိခိုက်လို့ကျွန်တော်တို့ကတိုင်းပြည်ကိုကာကွယ်နေတာပါဆိုတဲ့ဥစ္စာမျိုးကိုသူတို့ကရှင်းတန်းတင်လိုက်တယ်။အမရောကသူတို့အရင်သွားနေကြလမ်းအတိုင်းပဲနိုင်ငံရေးနယ်ပယ်မှာအသာစီရမှုသူတို့ကလက်မလွတ်နိုင
်ဘူး။82နှစ်မြောက်တမရော်နေ့အခမ်းအနားကို NLD အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်တာတွေ့ရပေမဲ့နိုင်ငံသားဝန်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်တက်ရောက်တာမတွေ့ရတဲ့အတွက်တမရော်နဲ့ဒေါန်ဆန်းစုကြည်ကြားဆက်ဆံရေးပေါ်စောင့်ကြည့်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်ပြီးတိုင်းသားရေးလှုပ်ရှားနေသူချင်းတိုင်းသားဒေါက်တာရိုဒင်းငါကတော့အခုလိုသုံးသပ်ပါတယ
်။ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်မှာဖြစ်နေတဲ့ပဋိပက္ခကိုဖြေရှင်းတဲ့အခါမှာဖေးဖေးမမနဲ့တက်မတော်ဖက်ကိုစီယုံပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်ယူဆတယ်။ဒါတော့ NLD ရရွေးကောက်ပွဲဝင်တဲ့ဆောင်ပုတ်ထဲမှာအဓိကအခြေခံဥပဒေပြင်ဆင်ရေးတို့အဲ့ဒီကိစ္စတွေအကောင့်ထဲပေါ်ဖို့ကစစ်တပ်နဲ့အပေးအယူပြေလဲသွားတဲ့အချက်တွေတော့ကျွန်တော်အခုထိတော့မတွေ့ရသေးဘူး
။တက်ချုပ်ကတက်မတော်နေ့မိကွန်းပြောရမှာတက်မတော်အနေနဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်သာမကစိုက်ပျိုးမွေးမြူထုတ်ကုန်ကဏ္ဍစတဲ့ကဏ္ဍအတော်များများမှာတက်မတော်ကပါဝင်လှုပ်ဆောင်ဖို့ညွှန်ကြားသွားပါတယ်။ဒီအချက်ပေါ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
တက်မတော်နေ့မိကွန်းကတော့လက်တွေ့လည်းပဲဗမာပြည်ရဲ့နိုင်ငံရေးစီးပွားရေးနေရာတိုင်းမှာတမရောကပါခဲ့ပြီးတော့ပါနေတယ်။နောက်လည်းပဲပါအောင်မယ်ဆိုတဲ့အခြေခံပေါ်မှာသူစဉ်းစားပြီးတော့ပြောပုံတော့ရတယ်ခင်ဗျာ။ NLD ဥဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာတော့တမရောဘက်ကဟိုအတိုင်းအတာတစ်ခုတည်းပူပေါင်းဆောင်ရွက်မှုရှိနေတာကိုတော့ကျွန်တော်တို့လက်ခံကြိုးဆိုပါတယ်။သို့တော်လည်းပဲဒီမိန်ကွန်းအရာဆိုရင်တော့တမရောကတော့အချိန်ယူရင်သေးတယ်ယူအောင်မယ်ဆိုတဲ့သဘောတက်ရောက်နေပါတယ်ခ
င်ဗျမြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်ရှစ်ဘွဲ့ကအပြည့်ရစာချုပ် NCA ကိုလက်မှတ်ထိုးထားပြီးကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA မှာလက်မှတ်ထိုးကြဖို့အစိုးရနဲ့တပ်မတော်ကတိုက်တွန်းကြောင်းတက်ချုပ်ကပြောပါတယ်82နှစ်မြောက်တပ်မတော်နေ့မှာထူးခြားတာကတော့တပ်မတော်နေ့အခမ်းအနားကိုတက်ရောက်တဲ့တပ်မတော်အရာရှိဟောင်းတွေကိုကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေကသူ့ရဲ့နေပြည်တော်ဆိုင်အိမ်မှာတွေ့ဆုံခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မီဒီယာတွေပေါ်ပြန့်နှံ့နေပါတယ်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့ခန္ဓာလာတဲ့နေပြည်တော်အိမ်ကဧကမ်းမဆောင်မှာလာရောက်တဲ့တက်မတော်အရာရှိဟောင်းတွေကိုလိုက်လံနှုတ်ဆက်နေတဲ့ပုံတွေဖြစ်ပါတယ်ဒါပေမဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေကတော့တက်မတော်ကြီးရည်လေးမိသားစုဂါရဝပြုတ်ကြော့ပွဲကိုတက်ရောက်တာမတွေ့ရပါဘူးခင်ဗျ